ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီRCSSC တောင်ပိုင်းကြားတိုက်ပွဲမှာတက်မလို့က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ရဲ့ဒုက္ခတာကပြောဆိုပါတယ်ဒီပြောဆိုချက်ကိုတက်မလို့ဘက်ကလည်းညှင်းဆူပါတယ် တိုက်ပွဲဖြစ်ရာအနီးကျွာတွေကဒေသခံယွာသား600လောက်ကတော့နေရက်စွန့်ခွာထွက်ပြေးနေကြရပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်ဟုတ်ကဲ့အပြည့်အစအချုပ်
NCA ကိုလက်မှတ်မရေးထိုးသေးတဲ့ ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နှစ်ဖွဲ့ဟာ တီဘောမြို့နယ်တွန်ကျိုင်းကျေးရွာအနီးမှာဒီလ 24ရက်နဲ့25ရက်နေ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဒီတိုက်ပွဲဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တန်းကြီး၅တိုင်းမှာစီးရေးလှုပ်ရှားမှုတွေရပ်ဆိုင်ပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမယ်လို့တက်မတော်ကကြေညာထားချိန်မှာဖြစ်ပွားခဲ့တာပါ ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းရမှာတက်မတော်က RCSS တောင်ပိုင်းတပ်ဖွဲ့ဘက်ကနေပါဝင်ကူညီခဲ့တယ်လို့ SSPP SSA
မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်စက်ခွန်ဆိုင်ကအခုလိုဆွဆွဲပြောဆိုပါတယ်ကျွန်တော်တို့စခန်းနေရှိတယ်အဲ့ဒါကိုဝင်ပြီးတော့လက်နက်ကြီးတွေနဲ့ထုပြီးတော့မှပေါ်ပြီးတက်ဖွဲ့ပေါ့အရှင်ပြတ်တက်ထိုးလာပြီးလို့လုပ်ကြတယ်ဆိုတော့ဒီတန်ကန်ကိုတိုက်ပွဲတွေကဖြစ်သွားတယ်ဗျာ24 25ရက်နေမှာဆိုတော့ဒီကြားထဲမှာကဒီ တမရော်ကလည်းနောင်ကော်ကြီးဆိုတာရှိတယ်နောင်ကော်ဆိုတာအဲ့ဒီကနေပြီးတော့သူ့အရင်းနေရှိတယ်အဲ့ဒီကနေပြီးတော့တရနေဆွေတွေနဲ့လမ်းလမ်းထုတ်တယ်တစ်ထက်ကလည်းဆက်ဆက်တဲ့ဒရင်တွေပေါ့နော်တွင်းပိုင်းကျွန်တော်လူဝဲဒရင်တွေအရာတည်ရတာတော့ဒီမှာဘာမှတမရော်ကပါနေတယ်ဆိုတော့ပတ်သက်နေတဲ့ဆွေတွေဟာကြီးကြတော့ကျွန်တော်လည်းတော်တော်ရှင်းမကောင်းပါဘူး
SSPP SSA မြောက်ပိုင်းဟာတက်မတော်ရဲ့ထုတ်ပြန်ချက်ကိုကြိုးစားထားပြီးပြည်တွင်းစစ်ရဲစဲကြီးငင်းချမ်းရေးရရှိရေးအတွက်အစိုးရလှစ်တော်တက်မတော်အပါအဝင်တိုင်းရင်းသားအားလုံးနဲ့အတူကြိုးပမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တက်မတော်ရဲ့ပါဝင်ပတ်သက်မှုကိုတော့တေချာစီစစ်ပြီးကန့်ကွက်သွားမယ်လို့လည်းဗိုလ်ချုပ်စက်ခွန်ဆိုင်ကစက်ပြောပါတယ်
ကျွန်တော်တို့တင့်တော်တဲ့ ်နေတဲ့အခြေအနေမှာရှိနေတယ်။လက်တွေ့မြင်ပြရတဲ့သတင်းတွေတော့အဲ့လိုဖြစ်နေတယ်။ဒါပေမဲ့ကျွန်တော်ကောင်းကင်ကသတင်းတွေရှိတယ်။အဲ့ဒါအတွင်းပိုင်းမှာဘာတွေလုပ်နေကြတယ်ဆိုတော့ဒီသတင်းပိုင်းပိုက်ပုံတွေကလည်းရှိနေတယ်။ဆိုတော့ကျွန်တော်တို့အဖြစ်အပျက်ကပြန်ထောက်ထားပြီးလိုအပ်တဲ့ဟာတွေအခိုင်အမာနဲ့ကျွန်တော်ပြန်လည်ကန့်ကွက်ဖို့လည်းရှိပါတယ်
ဒီဆွဆွဲချက်အပေါ်မှာတမရပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြက်ပြက်သားသားညင်းဆိုထားပါတယ်
။ဟာကြက်ကြက်ထောင်းချာမရှိပါဘူး။မရှိပါဘူးဆိုတော့ RPS နဲ့ FS တို့တောင်းမှာပဲတမရကာဝူးရုပ်ကိုယ်တိုင်အဲဒီ၃နှစ်ပြည့် NCA လက်ပတ်လဲစီမှာထုတ်ဖို့တတိပေးခဲ့တာပဲ။အဲဒီ RPS ထက်အစီနေမီဒီကိုချဲ့ခွင့်နေတဲ့ဘာညာထုတ်ဖို့တတိပေးခဲ့လို့တော့မသူတို့ကတောင်းမှာပဲဟိုတွေးဆုံမြန်ကန်နေပါမီဒီယာနဲ့တွေးဆုံမြန်ကန်နေလောက်ပြီးတော့ကျွန်တော်တို့မကန့်ကွက်တဲ့သူပြောနေတာလေ။အဲဒီတည်းမှာအချင်းချင်းတိုက်ပွဲဖြစ်နေ RCS နဲ့ SSC နဲ့ PNL နဲ့ဖြစ်တဲ့ RCS နဲ့ SSC နဲ့ SSC နဲ့ဖြစ်တဲ့အတမတော်အနေနဲ့ကတော့ဘယ်ထက်မှယက်တီသွားတယ်ကလည်းအကြောင်းမရှိဘူးယက်တီသွားတယ်ဆိုအကြောင်းမရှိဘူးဒါတရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေလုပ်နေတာ NCA ဖော်ပြကိုထိုးဖောက်နေတာပဲလေ
RCS SSC တောင်ပိုင်းဘက်ကိုတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသအနီးကပြည်သူ600လောက်ဟာစစ်ဘေးလွတ်ရာကြီးရွာကိုတင်းရှောင်နေရကြောင်းတီဘောမျိုးကစစ်ရှောင်တွေကိုကူညီနေတဲ့ကိုမျိုးကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်တို့ကခေါ်ထုတ်တဲ့ဒီမှာတော့60ကျော်လောက်ဆက်လာတယ်ကျန်တဲ့ဟာတွေကတော့ဒီမနေ့ကိုဆက်လာခဲ့ကြတယ်ဒီနေ့ဆက်လာတာလည်းများတယ်ကိုကြီးများတယ်100ကျော်လောက်ဆက်လာတယ်ဆိုတော့အားလုံးပေါင်းတော့ဒီဥစ္စာမှာတော့နားမခေါ်မှာတော့လူကြီး600ကျော်ကျော်လောက်ရှိတာပေါ့နော်အကုန်လုံးနားမခေါ်ပုံကြောင်ရောက်လာတယ
်တင်းဆောင်လာသူတွေဟာတွန်ကျိုင်းကြီးရွာနဲ့ဟိုနာကြီးရွာတွေကဖြစ်ပြီးပရာဟိတအဖွဲ့အစည်းတွေကကူညီထောက်ပံ့ထားကြောင်းနဲ့ဒီကရင်မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းဆက်ပြောပါတယ်ဒေသရင်းမှာတော့နှစ်ဖက်တပ်ဖွဲ့တွေဟာအင်အားကြီးကြီးမားမားနဲ့ရင်ဆိုင်တည်ရှိနေစေဖြစ်တာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာနိုင်တဲ့အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ်